သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါဟောပါရှင်များအောက်တိုဘာလ14ရက်တနင်္လာနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတယ်ရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများကယ်လီဖိုးနီးယားပြည်နယ်ဒေါ်နယ်ထရမ့်လူထုစုဝေးပွဲအပြင်ဘက်မှာသနက်ကင်ဆောင်ထားတဲ့အမျိုးသားတဦးကိုဖမ်းဆီးမိအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားရှိဒေါ်နယ်ထရမ့်လူထုစုဝေးပွဲရဲ့ပါဝင်ခြင်းအပြင်ဘက်မှာတနက်ကင်အမျိုးသားတဦးကိုဖမ်းဆီးမိတဲ့အကြောင်းသိရှိရပါတယ်အသက်49နှစ်အရွယ်လာစ်ဗေဂတ်စ်အမျိုးသားအားစနေနေ့ကကိုချီလာမြို့စီဝေးပွဲအနီးမှာသနတ်တလက်လက်ဆွဲသနတ်တလက်စွမ်းရည်မြင့်မှန်ပြောင်းဂျီမဂဇင်းတို့နဲ့အတူဖမ်းဆီးမိခဲ့ပါတယ်။သမရဟောင်းကိုတပ်ဖြတ်ချင်တယ်လို့ဆွဆွဲပြီးအဲ့ဒီအမျိုးသားကိုရဲတွေကဖမ်းဆီးထားတယ်လို့ Riverside County ရဲဌာနကပြောဆိုပါတယ်။ဆိုပါဖြစ်ရသည်သမရဟောင်းထရမ့်တို့မို့အခမ်းအနားတက်ရောက်လာသူများရဲ့လုံခြုံရေးကိုထိခိုက်ခြင်းမရှိကြောင်းရဲအရာရှိတဦးကပြောဆိုပါတယ်။လေဗနန်မှာဩစတြေးလျနိုင်ငံသားများနေရပြန်တဲ့ခေါ်ယူရေးလူဦးရေရောပါချဆင်းလာမှုကြောင့်လေဗနန်မှာဩစတြေးလျကိုနေရပြန်ဖို့ရန်နောက်ထပ်ခရီးစဉ်များမရှိတော့ကြောင်းနိုင်ငံကြ合いဌာနကပြောဆိုပါတယ်။နောက်ဆုံးလေရင်သည်စင်ဒီမြို့တွင်အောက်တိုဘာလ23ရက်နေ့ညကလူ290ဖြင့်ဆိုက်ရောက်လာခဲ့ပါတယ်။အစ္စရေးရဲ့လေဗနန်ပေါ်ပြင်းထန်သောတိုက်ခိုက်မှုများကြားတွင်ဩစတြေးလျနိုင်ငံသား2400ကျော်ကိုအစိုးရမှစင်လုံးကားလေယာဉ်များဖြင့်ကူညီပေးခဲ့ပါတယ်။ကုန်သွယ်ရေးလက်ထောက်ဝန်ကြီးတင်အိုင်စ်ကအစိုးရမှယခုလိုလေယာဉ်ဖြင့်ကယ်တင်ပြန်သတ်မှုများသည့်ဩစတြေးလျနိုင်ငံကူးလက်မှတ်သည့်သစုံတရာအခက်အခဲရှိပါကတရားမှုရှိတာကိုဆိုလိုတယ်လို့ပြောဆိုပါတယ်။လေဗနန်မှာဩစတြေးလျနိုင်ငံသား2000ကျော်ကြာရှိနေပါသေးတယ်။မြန်မာအရေးအာဆီယံကိုအမေရိကန်နဲ့တရုတ်ကူညီဖို့စင်ကာပူဝန်ကြီးချုပ်ပန်ချာမြန်မာအရေးနဲ့ပတ်သက်ပြီးငြိမ်းချမ်းစွာဖြေရှားနိုင်ဖို့အာဆီယံကကြိုးပမ်းနေချိန်မှာအမေရိကန်နဲ့တရုတ်လိုအာဆီယံရဲ့မိတ်ဆွေတွေကမြန်မာအတွက်အကောင်းဆုံးနည်းလမ်းရှာဖွေရမှာအကူအညီပေးကြဖို့စင်ကာပူဝန်ကြီးချုပ်လော်ရန့်စ်ဝေါင်ကပန်ချလိုက်ပါတယ်။အာဆီယံနဲ့ဆက်ဆက်စီဝေးတွေတက်ဖို့လာအိုနိုင်ငံဗီယင်ချင်ကိုသွားခဲ့တဲ့စင်ကာပူဝန်ကြီးချုပ်ကစနေနေ့ကစင်ကာပူမှာပြန်ခင်မှာသတင်းထောက်တွေကိုပြောခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ2020ခုနှစ်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်း3နှစ်ကျော်လာတဲ့အခုချိန်ထိအာဏာသိမ်းစစ်တပ်ကိုတော်လှန်သူတွေနဲ့စစ်တပ်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်ပြီးသားနဲ့ချီအိုးအိမ်ဆုံးခွာထွက်ပြေးနေရပါတယ်မြမပဋိပက္ခဟာဒေသတွင်းတည်ငြိမ်ရေးကိုပါတည်ရောက်မှုရှိလာတာကြောင့်ခုချင်းပါခဲ့တဲ့အာဆီယံအစည်းအဝေးတွေအတွင်းမြမအရေးဟာထိတ်တန့်ဦးစားပေးဆွေးနွေးတဲ့အကြောင်းအရာတစ်ခုထဲကတစ်ခုဖြစ်ခဲ့ပါတယ်ဒီလိုပြောတဲ့အတွက်အာဆီယံကလက်လျှော့ပြီးဘာမှမလုပ်ဘဲနေတာမျိုးတော့မဟုတ်ဘူးအပြည့်သဘောဆောင်တဲ့ဆွေးနွေးမှုတွေထိတွေ့ဆက်ဆံမှုတွေဖြစ်လာအောင်ဆက်စ조사မှာဖြစ်ပြီးငြိမ်းချမ်းတဲ့အဖြေထုတ်နိုင်ဖို့အာဆီယံကလှုံ့ဆော်နေကြောင်းလည်း၎င်းကပြောဆိုပါတယ်။ဒါအပြင်အာဆီယံရဲ့ဒီလိုချိုးပါမှုကိုအာဆီယံရဲ့မိတ်ဆွေတွေဖြစ်ကြတဲ့အမေရိကန်နဲ့တရုတ်လိုနိုင်ငံတွေကပါဝင်ပြီးမြန်မာအတွက်အကောင်းဆုံးနည်းလမ်းကိုရှာပေးကြဖို့လည်းတောင်းဆိုခဲ့တာဖြစ်ပါတယ်။မြန်မာရေးအာဆီယံနိုင်ငံတွေရဲ့အလွတ်သဘောဆွေးနွေးမှုကိုဒီဇင်ဘာလထဲမှာထိုင်းကကမကထလို့ကျင်းပဖို့ကမ်းလှမ်းထားတာဖြစ်ပြီးဒါဟာမြန်မာအတွက်ချထားတဲ့ဘုံသဘောတူညီချက်၅ရက်အကောင့်ထဲပို့ရေးအတွက်အထောက်အကူဖြစ်နိုင်တယ်လို့အာဆီယံခေါင်းဆောင်တွေကပြောဆိုနေပါတယ်။ကုလငင်းချမ်းရေးထိန်တက်လေဗနန်ကဖယ်ဖို့အစ္စရေးကတောင်းဆိုလေဗနန်တောင်ပိုင်းကကုလငင်းချမ်းရေးထိန်တက်တွေဘေးလွတ်ရာဖယ်ရှားပေးဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်းနက်တန်ယာဟူကကုလသမဂ္ဂအထူးရင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုတောင်းဆိုလိုက်ပါတယ်။ဒါဟာဟက်စ်ဘိုလာတွေကအစ္စရေးနဲ့တိုက်ခိုက်ရာမှာကုလငင်းချမ်းရေးထိန်းတက်သားတွေကိုလူသားဒဏ်သပွဲအဆုံးချနေတာကြောင့်ဖြစ်ကြောင်းနဲ့ပြောဆိုပါတယ်။ ဂျာတာပရီနေကစပြီးကုလတပ်ဖွဲ့ဝင်၅ဦးထိခိုက်ဒဏ်ရာရစေတဲ့ဖြစ်ရပ်၃ခုကြုံခဲ့ရတဲ့အတွက်ကုလတပ်သားတွေကိုခေါ်ထုတ်ဖို့အချိန်ရောက်နေပြီလို့အစ္စရေးဝန်ကြီးချုပ်ကပြောတာဖြစ်ပါတယ်။ Hezbollah တွေအခိုင်အမာခြေကုပ်ယူထားတဲ့တိုက်ပွဲဖြစ်ပွားနေတဲ့နေရာကနေသူတို့ကိုဖယ်မထုတ်ဘူးဆိုရင် Hezbollah တွေကသူတို့ကိုတစားကန်ဖြစ်ဖမ်းဆီးနိုင်တာကြောင့်သူတို့အတွက်ရောအစ္စရေးတပ်သားတွေအတွက်ပါအာဏာရှိတယ်လို့ပြောဆိုပါတယ်။ဒါကိုကာဝယ်နိုင်ဖို့တိုက်ပွဲဖြစ်နေတဲ့ဇုံထဲကနေထွက်ခွာခိုင်းဖို့ဝန်ကြီးချုပ်နေတန်ယာဟူးကသူ့ကက်ဘိနက်အဖွဲ့အစည်းအဝေးမလုပ်ခင်မှာပြောဆိုသွားတာဖြစ်ပါတယ်။နေ့စဉ်သတင်းတူ News Search များပုံမူကြားသိရန် SBS Language Podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ